September 17 ရက်နေ့ 9/11 မှာတစုံတစ်ခုဖြစ်မယ်ဆိုပြီးလူလူကြားထိတ်လန့်မှုတွေဖြစ်အောင်မမှန်သတင်းတွေနဲ့ကောလာဟလဖြန့်ဝေမှုတွေရှိလာနေတဲ့အတွက်ပြည်နယ်တိုင်းသာမြို့နယ်တချို့မှာကလေးတွေကြောင့်မလွတ်တာဈေးတွေစစောတိမ်တာတွေနဲ့အထိတ်တလန့်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံတွင်ဘာသာမတူလူမျိုးစုံကြားအမုန်းမပွားပဲချစ်ကြည်ရင်းနှီးကြဖို့ကိုလည်းဘာသာရေးကောင်းဆောင်တွေကမြန်မာပြည်သူပြည်သားတွေကိုမြစ်သားရက်ခံနေပါတယ်။ဒေသရင်းတည်ရင်အောင်အစိုးရလွတ်တော်နဲ့လုံခြုံရေးတာဝန်ရှိသူတွေပူးပေါင်းပြီးဆောင်ရွက်နေပါတယ်လို့လွတ်တော်ကိုယ်စားလှယ်တဦးကလည်းပြောပါတယ်။အသေးစိတ်ကိုတော့မဆူမုံကပြောပြထားပါတယ်
။ဟုတ်ပါတယ်။မင်းတို့ကတော့တောင်ရင်းကြီးမြို့ပေါ်မှာလူရင်းအားသုံးအကြမ်းဖက်မှုတွေနဲ့ရင်ဆိုင်ခဲ့ရပြီးတော့ကျူးလွန်သူတချို့ကိုဖမ်းဆီးအရေးယူမှုတွေရှိခဲ့ပါတယ်။ဒီကနေ့စက်တင်ဘာလ17ရက်နေ့မှာတော့ရန်ကုန်တိုင်းပဲခူးတိုင်းအေရီတိုင်းပါဝင်ပြည်နယ်နဲ့တိုင်းတချို့ကမြို့နယ်တွေနဲ့ကျေးရွာတွေမှာကောလာဟလသတင်းတွေပြန့်နှံ့ပြီးတော့လူလူအကြားထိတ်လန့်မှုတွေဖြစ်နေကြတယ်လို့ဒေသခံတွေကပြောပါတယ်။ပဲခူးတိုင်းဖြူးမြို့မှာတော့ဒီကနေ့မနက်ပိုင်းစာတင်ကျောင်းတွေကိုကျောင်းသားတွေလာမတက်ကြတဲ့အပြင်လူစီကားတဲ့နေရာတွေနဲ့ဈေးတွေမှာလည်းလူတွေကအပြင်မထွက်ကြဘဲခြောက်ကန်နေတယ်လို့လူလူကြားထိတ်လန့်နေကြတဲ့အခြေအနေကိုတော့ဒေသခံတအူးဖြစ်တဲ့မချောစုထွေကပြောပြပါတယ
်။စက်တင်ဘာ11ကိုလေနည်းနည်းဆိုရင်လည်းဒီအိမ်နဲ့လုံးနေတဲ့ဒီ Facebook လို့ပါတော့ပေါ့နော်လူမှုကွန်ရက်ကနေပြီးတော့မှားတယ်။ဘာဖြစ်နေလဲဆိုတော့ကလေးအငယ်လေးကျောင်းသိမ်းမပို့ဘူး။မိဘမြစ်တာပေါ့လေ။ကလေးဒီငယ်လေးတွေအဲ့တော့သူတို့ရှိရဆိုရင်ဒီကအရန်လုံးကဲနေတော့ကျောင်းကိုမပို့ကြဘူး။ဒီမှာမနေ့ကတည်းကကျွန်တော်ငယ်ငယ်ဒီကလေးဂျာတာကတည်းအပြီးဆုံးပေါ့နော်။အဲ့မှာကျောင်းသား2600လောက်ကိုကျောင်းသား1000လောက်ဒီကိုတက်ခွန်းကလေးငယ်လေးတွေအတန်းကြီးရောပေါ့နော်။ကျမရဲ့တည်ရတာကိုဒီနေ့ကတော့ရော့မှာပဲပေါ့သူတို့ပြောတယ်။ကျောင်းသားတွေသိတတ်မှာမဟုတ်ဘူး။အဲ့လိုဂျာတာတွေရက်ကွက်ထဲမှာဆိုတဲ့ကာဇီတို့ကလူစီကားလုံးတွေပေါ့နော်။ကျွန်တော်တို့စီပင်လာကြီးပေါ့။ဒီမှာဆိုလေတိတိတတ်တိုင်းတော့ဝက်လောက်ကိုလူက၆ဆက်သွားတယ်လေ။ဈေးတွေမရှိဘူး။ဈေးဝယ်မ၆တော့ဘူးအဲ့လိုဖြစ်သွားတယ်။
အခုလိုမျိုးလူတို့အကြကောလာဟာလာသတင်းတွေဖြန့်ဝေပြီးတော့စူပူအောင်ရည်ရွယ်ချက်ရှိရှိဆောင်ရွက်နေတဲ့အပေါ်ပြည်သူတွေအနေနဲ့အထူးသတိထားကြဖို့နဲ့ဒေသရင်းပြည်နယ်အောင်အစိုးရလွှတ်တော်နဲ့လုံခြုံရေးအဖွဲ့တွေဘက်ကဆောင်ရွက်နေပါတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဥပမျိုးသိန်းကလည်းပြောပါတယ်
။အိုင်းလေးပဲနဲ့လက်ဆက်တယ်ဆိုတာဒီရက်မှာဘာဖြစ်နိုင်တာဖြစ်မယ်ဆိုတဲ့ဆုံးဆုံးမှုတွေကတကယ်ရဲ့တကယ်ကြတော့ဖြည်းဖြည်းနည်းနည်းအခြေခံအကြောင်းရင်းမရှိပါဘူး။လွတ်တီဘိုင်းမှာလည်းပဲဒီအစိုးရဘိုင်းကောလွှတ်တော်ဘိုင်းကောအားလုံးနိုင်ငံရဲ့တည်ငြိမ်မှုပေါ့နော်အေးချမ်းမှုအဖွံ့ဖြိုးမှုတကူအကုန်လုံးဝိုင်းဝန်းပြီးတော့ပြည်သူတွေရောနော်ဒါဒီဌာနဆိုင်ရာလက်နက်ကန်ဖွဲ့စည်းတွေရောအကုန်လုံးဝိုင်းဝန်းပြီးတော့စူးစမ်းနေတဲ့အခြေဖြစ်တယ်။ဒီလိုစူးစမ်းနေတဲ့အခြေဖြစ်တဲ့ချိန်မှာဒီတရေအနေနဲ့ပတ်သက်တဲ့ကိစ္စကိုဒေသလေးစစ်တယ်ကလက်ခံမှာလက်ခံပြီးတော့ဖြန့်ဝေတဲ့ကိစ္စတွေကိုတတ်နိုင်ဆုံးပေါ့ဘလို့လားဗနဲ့မဖြန့်ဝေရေပေါ့ဒီလိုဖြန့်ဝေတဲ့ခင်ဗျာတနည်းအားဖြင့်ပြောလို့ရှိရင်ဒီဟာပြန်ပြီးတော့အားပေးသလိုဖြစ်သွားတယ်ပေါ့လေ
အခုလိုဘာသာရေးအတွင်ဆောင်အကြမ်းဖက်မှုတွေဆောင်ရွက်လာတဲ့အတွက်အစိုးရအနေနဲ့ပြည်သူလူထုကိုဥပဒေအရအကာအကွယ်ပေးဖို့နဲ့ဘာသာမတူတူချင်းအမုန်းမပွားကြဖို့မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးရဲ့အဖွဲ့ဝင်ဖြစ်တဲ့အစ္စလမ်သာသနာရေးရာကောင်စီဌာနချုပ်ရဲ့တွဲသက်အတွင်မှုဥပဒေရွှေကတိုက်တော်ပါတယ
်ဥပဒေချိုးပေါက်တဲ့လူမျိုးဘာသာမကြည့်နဲ့ဘယ်လိုမဆိုဥပဒေနဲ့ညီအရေးယူပါဥပဒေနဲ့ညီအရေးယူဖို့ပြက်ကွက်ရင်လူတွေကဥပဒေအုပ်တွေချိုးမှုရေးကိုယုံကြည်မှုမဲ့လာနိုင်မယ်မဲ့လာရင်ဒီဥပဒေကိုစန့်ကျင်တဲ့အလုပ်တွေကပြန့်နှံ့လာမှာစိုးရိမ်ဒါကြောင့်မလို့ကျွန်တော်တို့ကချစ်ချင်းမုန်းခြင်းမပါဘူးဥပဒေကျူးလွန်တာဘယ်သူပဲကျူးလွန်ကျူးလွန်ဥပဒေနဲ့ညီစီစီရဲရောက်နေနေစကားအရေးယူဆောင်ရွက်နေကြတာကျွန်တော်ရဲ့ဌာနပါဒီနိုင်ငံမှာလေဟိုအစ္စလမ်တခုတည်းမဟုတ်လူမျိုးစုံဘာသာစုံနှစ်ကာလရှည်ကြာစွာနေခဲ့တယ်ကြံစည်မရှိဘူးငင်းငင်းကြံကြံချစ်ချစ်ခင်ခင်နေနိုင်ခဲ့တယ်ဒါပေမဲ့အခုမနေနိုင်တဲ့အခြေအနေတွေရောက်လာတာကအများပြည်သူရဲ့ထောက်ခံမှုကိုမရနိုင်တဲ့အတွက်အများပြည်သူထောက်ခံမှုကိုတရားသဖြင့်နီးလမ်းမဟုတ်ပဲနဲ့ရယူလို့ခြင်းနဲ့ကန္တာရှိတဲ့လူတွေကနေပြီးတော့ဆောင်ရွက်တာဖြစ်တယ်အများပြည်သူအနေနဲ့ဒီအချိန်မှာအတိတ်ကကျွန်တော်တို့ရင်းရင်းနှီးနှီးနေခဲ့တာတွေကိုပြန်တရိပ်ရပြီးတော့ဒီအဖက်မောက်ရံတွေကိုအားလုံးတတိတိရှိရှိနဲ့ဝိုင်းဝန်းကာကွယ်ဖို့လိုခဲ့တယ
်။တိုင်းပြည်တည်ငြိမ်အေးချမ်းအောင်နိုင်ငံသားတိုင်းလက်တွဲဆောင်ရွက်ကြဖို့ကိုလည်းကချင်မြချင်းခရိုင်အဖွဲ့ချုပ် KPC ရဲ့အထွေထွေအတွေ့အမှုဖြစ်တဲ့တိုက်ခါတော်ရဆရာတော်ဒေါက်တာ Clam Samson ကလည်းမြစ်တာရက်ခံပါတယ်
။ဘာသာတရားဆိုတာအားလုံးကဒီမြစ်တာနဲ့ခွင့်လွှတ်ခြင်းပေါ်မှာအခြေခံထားတဲ့ဘာသာရေးတရားတွေရှိပါပဲ။ကျွန်တော်တို့ကတော့ဒီသင်္ချန်စွာနဲ့မိတာရှိသားဒီမှာလို့အရေးကင်းပြဿနာတွေကိုဖြေရှင်းနိုင်ဖို့ကျွန်တော်တို့အလုံးစံသရှိပါလေကျွန်တော်တို့ခရီးရနေရောကျွန်တော်အနေနဲ့တော့ဒီခရီးရန်ဘာသာရေးကောင်းဆောင်ပြောင်းနေနေရတော့ဒီလိုပြစ်ပခတ်နဲ့အမုန်းတရားတွေပေါများပြီးမှအနိုင်ခံုံဖြစ်တာတော့အများကြီးကန့်ကွက်ပါလေ
မြန်မာနိုင်ငံတွင်းနေပြည်တော်ရန်ကုန်နဲ့မန္တလေးပါဝင်မြို့ကြီးတွေမှာအကြမ်းဖက်လုပ်ရက်တွေကျူးလွန်မှုပြင်ဆင်ဆောင်ရွက်နေပါတယ်လို့အစိုးရဘက်ကတင်ပြထုတ်ပြန်တည်ပြထားပြီးဒီလမ်းကုန်နဲ့လူမှုအကြမ်းမှန်တင်ပြဖြန့်ဝေပြီးစုပူမငြိမ်သက်မှုဖြစ်အောင်ဆောင်ရွက်မဲ့သူတွေကိုလည်းထိရောက်စွာအရေးယူမယ်လို့တည်ပြထားခြင်းလည်းဖြစ်ပါတယ်ရှင
်မဆုမမင်းညာတင်ပြတော်တော်ပါရှင်